တရုတ်နိုင်ငံမှာညှက်တုပ်ကွေးရောဂါကြောင့်နောက်ထပ်တအူးထပ်ပြီးသေဆုံးသွားခဲ့တဲ့နောက်မြန်မာနိုင်ငံအပါအဝင်အိန္ဒိယတိုင်းပြည်တွေကိုပြန့်နှံ့မှာဆွေးနွေးလို့ကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ကပြောပါတယ်H7N9ဗိုင်းရပ်စ်ကြောင့်ရှန်ဟိုင်းမြို့မှာနောက်ထပ်လူတအူးသေဆုံးသွားခဲ့တဲ့အတွက်စုစုပေါင်းညှက်တုပ်ကွေးကြောင့်သေဆုံးသူဟာအခုအခါမှာ10ယောက်ရှိနေပြီဖြစ်ပါတယ်နောက်ထပ်ရောဂါအကူအဆက်ခံရသူကလည်း38ယောက်ထိတွေ့ရှိခဲ့ရပါတယ် လက်တလောယောဂါကူးစက်မှုတွေဟာတရုတ်နိုင်ငံအရှေ့ပိုင်းမှာသာဖြစ်ပွားနေပေမဲ့လည်းနေဆက်ချင်းထိစပ်နေတဲ့မြန်မာ၊လာအိုစ်နဲ့ဗီယက်နမ်နိုင်ငံတွေကိုပြန့်နှံ့မှုမရှိအောင်အနီးကစောင့်ကြည့်နေခဲ့တယ်လို့ FAO တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။တရုတ်အစိုးရအာဏာပိုင်တွေကတော့ညှက်တုပ်ကွေးယောဂါပြန့်နှံ့နေပြီလို့ကောလာဟလတွေဖြန့်ချီတဲ့ဆိုတဲ့ဆွတ်ဆွဲချက်နဲ့လူအတော်များများကိုလည်းဖမ်းဆီးထားပါတယ်။ကျန်းမာရေးအရာရှိတွေကတော့ ညှက်တုပ်ကွေးယောဂါကူးစက်မှုတွေတွေ့ရှိခဲ့ရတဲ့ရှန်ဟိုင်းမြို့ရဲ့မြစ်တွေထဲမှာမကြာသေးခင်တုန်းကဝက်အသေးကောင်ထောင်ပေါင်းများစွာမျောပါနေခဲ့တဲ့ကိစ္စတွေဟာဆက်နွယ်မှုမရှိပါဘူးလို့ဆိုပါတယ်။H7N9 ဗိုင်းရပ်စ်ပိုးဟာလူလူချင်းကူးစက်နိုင်တဲ့အန္တရာယ်မရှိပေမဲ့လည်းတရိတ်ဆိုင်ကနေတဆင့်ကူးစက်ခံရတဲ့လူတွေမှာတော့ယောဂါပြင်းထန်လေရှိပါတယ်။